င်္ဂါနေ့ကချင်းပါတဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲတွေကိုဆက်ပြီးရေးကွက်နေဆဲဖြစ်ပါတယ်။ဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကဂျိုးဘိုင်ဒန်တို့ကြားမဲရေးအတွက်တိတ်မကွာပဲရှိနေပြီးတောက်ကြနဲ့အစောပိုင်းမှာတော့ဂျိုးဘိုင်ဒန်ကမဲရေးအတွက်တဖြည်းဖြည်းဆက်ပြီးများလာနေတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။သမ္မတထရမ့်မဲဆက်အဖွဲ့ကတော့မဲရလက်တွေကိုမင်းကွန်းထောက်နေတာဖြစ်ပြီးတောက်ကြနဲ့မှာတော့ချိန်ညာချက်တစ်ကောင်ထုတ်ပြန်ပြီးသမ္မတထရမ့်အနိုင်ရချောင်းနဲ့ဒီရွေးကောက်ပွဲဟာမပြီးဆုံးသေးဘူးလို့ပြောကြားခဲ့တာပါ Democratic Party ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့ Joe Biden အနိုင်ရလို့ဆဲဆဲရှိနေပေမဲ့မင်းအားလုံးရေးတွက်ပြီးချိန်အထိစိတ်ရှည်ရှည်နဲ့စောင့်ကြဖို့တောက်ကြနဲ့တင်းစားရှင်းလင်းပွဲမှာပြောပါတယ်သမ္မတဖြစ်ဖို့အတွက်ကိုယ်စားလှယ်နဲ့290ရဖို့လိုအပ်တာဖြစ်ပြီးတောက်ကြနဲ့ညနေပိုင်းအထိဆိုဒီမိုကရက်တစ်ပါတီက Joe Biden က253ပဲရထားတာဖြစ်ပါတယ်အမေရိကန်ရွေးကောက်ပွဲဟာမိန်းနဲ့နီဘရာစကာပြည်နယ်နှစ်ခုကလွှဲလူရေပေါ်မှာအခြေခံပြီးချထားတဲ့ပြည်နယ်ရဲ့ကိုယ်စားလှယ်နဲ့အရေးအတွက်ပေါ်မှာမူတည်ပြီးအနိုင်ရှုံးသတ်မှတ်တာဖြစ်ပါတယ်